VOA မင်းလန်တန်ရဲ့မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ကျမကစုမမရှင်ဒီသတင်းမှတ်ချက်ကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာရေးတကပိတ်ဆွေးနွေးတဲ့အခါဘာအကြောင်းအရာတွေအဓိကပါဝင်နိုင်တယ်လဲဆိုတာကိုပြောပြပေးကြပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှကြာသပတေးနေ့ကျရင်ဗီဒီယိုကနေတစ်ဆင့်ဆွေးနွေးရမှာရခိုင်ပြည်နယ်မှာဆက်လက်ဖြစ်ပွားနေတဲ့လက်နက်ကိုင်ပြည်ပခါတွေနဲ့ကိုဗစ် -19 ရောဂါဖြစ်ပွားမှုအခြေအနေတွေကိုအဓိကအာရုံစိုက်ကြလိုက်မယ်လို့သတ္တမန်အတိုင်းဝိုင်းကခန့်မှန်းထားကြပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့အခြေစိုက်ကုလသမဂ္ဂဆိုင်ရာမြန်မာပြည်နယ်ကိုယ်စားလှယ်တာဝန်ကြီးဦးဟောက်တိုဆွမ်းကလည်းလက်တလုံးကြုံနေရတဲ့ကိုဗစ် -19 ကပ်ရောဂါအဖြစ်လုံခြုံရေးကိစ္စတွေပါဝင်နိုင်ကြောင်း VOA မြန်မာပိုင်းကိုပြောပါရစေ။
ကျွန်တော်တို့ပြည်လို့ဟိုစီဝေးရတော့သူကဟိုပါပေါ့နော်ဟိုပတ်လိကုတ်နဲ့ဟိုတကားပိတ်ပေါ့တကားပိတ်ဆိုတာသူတို့အချင်းချင်းပဲသူမျိုးကောင်စီဖောက်ဝင်ဒီကိုကျွန်တော်မြန်မာနိုင်ငံဟိုပါပေါ့ကုလသမဂ္ဂသိမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ပေါ့နော်ဟိုကနေဆိုတော့သူတို့အချင်းချင်းလေးဘေးဖက်ပေါ့ဒီကတော့ COVID-19 နဲ့ပတ်သက်ပြီးတော့ဟိုကံပီနယ်ထဲမှာဟိုဘယ်လိုဆောင်ရွက်ထားတယ်အချင်းချင်းဘယ်လိုရှိတယ်ဆိုတဲ့ဟာကိုဟိုပါပေါ့အချင်းကြီးရရပေါ့လေဒါတို့သိကြလို့တို့အဲ့ဒါဗီဒီယို conferencing နဲ့လုပ်မှာပါတို့လည်းဒီမှာတော့ဗီဒီယို conferencing နဲ့ပဲလူမျိုးကောင်းကြီးနဲ့လုပ်တာပဲလေဆိုတော့ဟိုအဲ့တိုင်းပဲလုပ်မှာပါလုပ်တော့ဟိုက brief လုပ်မယ်သူကလည်း brief လုပ်မယ်တို့မေးချင်တာလေးတွေမေးမှာပေါ့လေအဓိကတော့ COVID-19 နဲ့ပတ်သက်တယ်ဘာတွေလုပ်ထားလဲကျွန်တော်တို့ဒီဟိုသိဆောင်စခန်းတို့ဘာလို့နောက်တခြားရပ်သားတွေပေါ်မှာဟိုပြင်ဆင်ထားလဲဆိုတော့အကြောင်းအရာတွေကတော့အဓိကဖြစ်မှာဖြစ်ပါတယ်။နောက်လူမျိုးချင်းတွေလည်းပါမှာပေါ့ဗျမေးတယ်သူလည်းဆိုတော့အထူးပုံစံလည်းခန့်ပြီးတဲ့အခါကျတော့ကျွန်တော်တို့ထွေထွေညီလာခံရဲ့ဆုံးဖြတ်ချက်နဲ့6လောက်တစ်ခါလောက်ဟိုအတိပေးဖို့ဆိုတဲ့ဟာရှိတယ်လေ။အချင်းတွေတိုးတက်မှုချင်းတွေပါနေပေါ့ဗျ။အဲ့တော့အဲ့ဒါလည်းပဲအခုဂျွန်လာလောက်ဆိုမပြည့်ပြီဆိုတော့အဲ့ဒီအပိုင်းလည်းပဲဟိုတပိုင်းဖြစ်သွားတာပေါ့လေ။ဟိုထွေထွေညီလာခံကတော့လေကျွန်တော်တို့မလုပ်နိုင်တဲ့အခါကျတော့ဒီဘက်ပိုင်းကတော့ကုလသမဂ္ဂဟိုထွေထွေညီလာခံဘက်တော့မလုပ်ဖြစ်ဘူးပေါ့။ဒါမဲ့ဟိုသူကပုံမှန်အဲ့လိုတော့ brief လုပ်ရတာရှိပါတယ်။ဟိုအဲ့တော့ပုံမှန် brief လုပ်တာနဲ့အခု covid အခြေအနေနဲ့ဘာညာဆိုတော့လည်းသူတို့လည်းအဲ့ဒါနဲ့ပေါင်းပြီးတော့လုပ်လိုက်တယ်ထင်ပါတယ်
။ရခိုင်ပြည်နယ်မှာဧပြီလနောက်ပိုင်းတုန်းက covid-19 ဓာတ်ခွဲနမူနာတွေသိမ်းဆောင်လာတဲ့ကုလသမဂ္ဂအမှတ်တရစိတ်ပါကားတစ်စီးတိုက်ခိုက်ခံခဲ့ရလို့မြန်မာနိုင်ငံသားရင်ပေါင်းတင်ဆုံးပြီးစစ်မှားရေးဝန်ထမ်းတို့လည်းဒဏ်ရာရခဲ့ပါတယ်။တိုက်ခိုက်မှုကိုကုလသမဂ္ဂတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကအပြင်းထန်ရှုတ်ချခဲ့ပြီးပွင့်လင်းမြင်သာမှုရှိရှိစုံစမ်းစစ်ဆေးဖို့လည်းတောင်းဆိုထားတာပါ။ဒီကိစ္စဟာလည်းလုံခြုံရေးကောင်စီအစည်းအဝေးမှာပါဝင်နိုင်ကြောင်းဦးဟောက်တို့ဆွမ်းကပြောပါတယ
်။ဒါတော့ဟုတ်ကဲ့မင်းနိုင်ပါလေ။ဒါလည်းဟိုမင်းနိုင်တဲ့ကိစ္စတွေပဲပေါ့။ဒီရခိုင်နဲ့ပတ်သက်လို့ကတော့သူတို့သိကျင်တာအကုန်မေးမှာပေါ့ဗျာ။အဲမင်းတော့ဒါလည်းကျွန်တော်တို့သူရတော့ကျွန်တော်တို့စုံစမ်းစစ်ဆေးဟိုကံပြပါလေဖွဲ့ပေးထားပြီးပြီလေ။အဲကျွန်တော်တို့ဒီဖွဲ့ပြီးတော့ညာဒီလုတ်ဆောင်နေတဲ့ဟာတွေကတော့ဒါကျွန်တော်တို့ဖြစ်စဉ်တွေကတော့ရှိတာပဲ။ဒါတွေကတော့ပြောမှာပေါ့။ဒါတွေကတော့ဒီတစ်တဲ့တဲ့ဟာတွေကတော့ကျွန်တော်တို့ဟိုတက်ဆိုင်တဲ့လူတွေလည်းကျွန်တော်ပေးထားတာရှိတယ်ပေါ့နော်ဆိုတော့ဟိုသူတို့ဒီအထူးကိုယ်စားလှယ်လည်းကျွန်တော်နဲ့အများကြီးပူးပေါင်းဆောင်ရွက်နေတာရှိတယ်အချက်လက်တွေဘာတွေကလည်းကျွန်တော်လိုအပ်တဲ့ဟာတွေလည်းဟိုပံ့ပိုးပေးတာလည်းအများကြီးရှိပါတယ်သူတို့အထူးကိုယ်စားလှယ်နဲ့သူတို့ပဲပြောမှာပါ
ကြာသာပတိနေ့လုံခြုံရေးကောင်စီတကပိတ်အစည်းအဝေးကျင်းပဖို့ကတော့ဗီဒီယိုနိုင်ငံကတိုက်တွန်းခဲ့တာပါမြမရေးနောက်ဆုံးအကြိမ်ဖြစ်ဖေဖော်ဝါရီလနဲ့ဆွေးနွေးခဲ့ချိန်မှာတော့မြမဆိုးရရေပေါ်အစီတစိုက်ထောက်ခံမှုပေးခဲ့တဲ့တရုတ်နိုင်ငံရဲ့ကန့်ကွက်မှုကြောင့်အဖွဲ့ဝင်15နိုင်ငံပါကုလသမဂ္ဂလုံခြုံရေးကောင်စီကပူးတွဲကြေညာချက်ထုတ်ပြန်မဲ့အစီအစဉ်လဲပြတ်ခဲ့ပူပါတယ်ရှင်ကျွန်မစုမမ